ဒီကနေ့ဂျမာဂဲတဲ့ဂျာပြတ်ရွေးကောက်ပွဲရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိအာဏာရပါတီ NND ဒီကနေ့နိုဝင်ဘာ3ရက်စနေနေ့မနက်ပိုင်းကစလို့လစ်လက်မဲဆန္ဒနဲ့စက်တုံးနေရာမှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲကတော့ကျင်းပပြည်စည်းသွားပါပြီ။ကော်မရှင်ဘက်ကတော့အတိအကျဘသူနိုင်လဲဆိုတာမထုတ်ပြန်နိုင်သေးပါဘူး။ဒီပြင်အချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရေးအရာမဲရေးတက်မှုကမနက်ဖြန်မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကဆိုပါတယ်။
ကျွန်တော်တို့ဒီမှာကမ္ဘာလက်မှာဆိုတရား27မိုင်အဝေးဆုံးမဲရုံပေါ့နော်။အဲဒီမှာမတူပြီးမှာဆိုလို့ရှိရင်50ချက်မှအဝေးဆုံးမဲရုံရှိတော့အဲသူတို့တွေကလည်းစိုက်ကြရနဲ့လာတဲ့အားရှိတယ်။လမ်းမကောင်းတဲ့နေရာဆိုလမ်းလျှောက်ပြီးတော့လာတဲ့အားအဲ့လိုပြီးတော့သူတို့ခံစားနေတာ။မှန်တာတော့ကျွန်တော်တို့အားလုံးအဆုံပေါ့နော်။လက်ကျန်လက်ကျန်ပြီးနိုင်ပါပြီ။လက်တလောစောင့်ကြည့်လေးလာသူအချို့အဆိုရရန်ကု
တရာကျော်နဲ့အသာစီးရနေတယ်လို့ဆိုပါတယ်။တာမွေမြို့နယ်မှာတော့ NLD ပါတီဘက်ကကိုစလေလောင်းကမဲအရေးအတွက်အသာနဲ့အနိုင်ရနေပါတယ်။ချင်းပြည်နယ်မှာတော့ချင်းအမျိုးသားဒီမိုကရက်တစ်ပါတီကမဲအသာနဲ့ဦးဆောင်နေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မှာတော့ပြည်သူ့လွှတ်တော်ကိုစလေဒေါက်တာအေးမောင်သားဖြစ်သူတတိပုဂ္ဂလကိုစလေဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဦးတင်မောင်ဝင်းကမဲယုံထောက်ဝက်ကျော်မှာမဲအသာစီးရထားတယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေဘက်ကအသာစီးရနေတယ်လို့စောင့်ကြည့်လေ့လာသူတွေကတော့ဆိုထားပါတယ်။ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုစလေဒေါက်ခင်စောဝေကလက်ရှိမဲရေတွက်မှုအခြေအနေအရအနိုင်ရှုံးနဲ့ပတ်သက်လို့အခုလို VOA ကိုပြောပြတာပါ။အ
ေးနော်နော်စင်တော့ဒီတတိပုဂ္ဂလဦးတည်မှဝင်ရတော့နိုင်ပါလား။သူကတော့တော်တော်များများတော့နိုင်ပါလေ။ဒါပေမဲ့ဟိုအတီးအချာတော့ဟိုကပေါ့အကုန်လုံးဂျောပေါင်းကဟိုအဘမေယုံက80ကျော်ရှိရပါတော့။ဟော48အောင်သူ80ကျော်ရှိတဲ့အထိမှာအလုံးကိုတော့တင်ချမတိရသေးပါဘူး။ဒါပေမဲ့သူကျော်တိုင်းတော်တိုင်းမှာတော့သူအပြည့်အစုံနိုင်ငံကိုတွေ့ရပါတယ
်။ဒီရေကောက်ပွဲဟာ2020အထွေထွေရေကောက်ပွဲအတွက်လူလူသဘောထားတွေကိုကြိုတင်ခန့်မှန်းနိုင်မဲ့ရေကောက်ပွဲအဖြစ်သုံးသပ်တာလို့ရှိတယ်လို့ပြည်내တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရေကောက်ပွဲမတိုင်ခင်တည်းကရှိခဲ့ပါတယ်။2015တုန်းကမဲရီအတွက်အသာနဲ့နိုင်ခဲ့တဲ့လက်ရှိအာနာယပါတီဟာဒီရွေးကောက်ပွဲမှာအနိုင်ရဖို့ခက်ခက်ခဲခဲရှင်ပြန်ရလာတွေရှိတဲ့အပြင်အချို့နေရာတွေမှာမဲရီအတွက်တော်တော်ကွာဟချက်နဲ့ရှုံးတာတွေရှိလာတာကြောင့်လာမဲ့ရွေးကောက်ပွဲအတွက်ပြန်လည်သုံးသပ်သင့်ပြီလို့နိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးမေခင်ကလက်ရှိပြိုင်ဆိုင်မှုအခြေအနေနဲ့ပတ်သက်လို့
ဒီတော့2015ရွေးကောက်ပွဲမှာအချို့နေရာတွေရှင်ပြချက်ရလာဟိုအဲ့ဒီလိုပဲအဓိကဒီကြောင်းသွားဖို့အတွက်လဲပြီးသွားပြီးဟာဘူးပြန်ပြီးတော့ရင်းရင်ပါလေပေါ့နော်ဟိုအရင်အချိန်တွေအရင်အချိန်တွေလူတွေထဲထဲတည်းလည်းအတောင်နဲ့ဆက်သွားနေအောင်ဆက်လာဖြစ်လာတဲ့ချင်းချင်းတွေလည်းလာမယ်ဘူးရောလာမယ်ဒီတော့ဘူးရောဟိုရှိပါမလားဆိုပြီးတော့လည်းပေါ်နေတယ်ဆိုတော့ခေါင်းကတော့အရင်လေဒီလေကြာကြာမှလည်းထိုးခဲ့တယ်အခုကြာကြာမှလည်းခေါင်းလောင်းနဲ့ဆက်ထိုးနေတယ်
။စောင့်ကြည့်လေးလာသူတွေရဲ့အဆိုအရမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့ကြာပြတ်ရေကောက်ပွဲထက်ယုံနေလာတယ်လို့လည်းဆိုကြပါရယ်။2019ကြာပြတ်ရေကောက်ပွဲနဲ့ဒီကနေ့ကျင်းပတဲ့ကြာပြတ်ရေကောက်ပွဲတို့မှာသက်ဆိုင်ရာရေကောက်ပွဲကော်မရှင်ရဲ့လုပ်ငန်းလှုပ်ဆောင်မှုဘိုင်းနဲ့ပတ်သက်လို့ Pace အဖွဲ့ကအမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်က
စီမံခန့်ခွဲမှုနဲ့ပတ်သက်လို့မဲယုံမှုတွေရဲ့ပေါ်မှာတင်နန်းပြန်နေပတ်တယ်တော့ဒီချက်ပို့ပြီးတော့မှဟိုစနစ်တကျပို့လုပ်ဖို့လုပ်မယ်ဒါပေမဲ့မဲယုံတည်နေရရွေးချယ်မှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒါကော်မရှင်နေနဲ့တိကျစဉ်းစားဖို့လိုတယ်2020အတွက်လောလောဆယ်ကတော့စီမံခန့်ခွဲမှုနဲ့ပတ်သက်လို့ရှိရင်ကော်မရှင်နေနဲ့ဒီချက်ပို့ကောင်းလုပ်ဖို့လုပ်မယ်လို့အကြမ်းပြန်တော့ကျွန်တော်တို့ပြောလို့ရမယ
်ဒီကနေ့ကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်တင်မြှောက်တဲ့လစ်လက်မဲဆန္ဒနဲ့73နေရအတွက်ကိုစလေလောင်း69ဦးကဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါလိမ့်ရှင်